ရှမ်းပြည်နယ်သိန်းနီမြို့နယ်ပန်ဖက်ရွာနယ်မိုင်းလီရွာအကွေတံတားပေါ်မှာမနေ့ကလက်နက်ကင်တချို့ကခီးသည်တင်ကားတစီးအပါအဝင်ကားငယ်3စီးနဲ့ဈေးသည်ဆိုင်ကယ်တစီးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ခီးသည်တွေရဲ့လက်ကင်ဖုန်းတွေကိုယူသွားခဲ့တယ်လို့သိရပါတယ်ဒီလိုဆောင်ရွက်တာဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ကိုကန့်တက်မတော် MNDAA ဖြစ်နိုင်ကြောင်းလက်နက်ကင်ဖွဲ့တွေဟာတရုတ်ဘာသာစကားသာပြောကြောင်းရင်မီးရှို့ဖျက်ဆီးခံရသူတွေကပြောပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းသိန်းနီမြို့နယ်မှာမနေ့ကကားမီးရှို့ခံခဲ့ရမှုဟာ TNNA နဲ့ MNDAA ဘက်ကဆောင်ရွက်ခဲ့တာဖြစ်တယ်လို့ပြောပါတယ
်အဓိကတော့အဲ့ဒီမှာ TNNA နဲ့ MNDAA ကဆောင်ရွက်တာပဲဖြစ်ပါတယ်ဒါတော့ဟိုကျွန်တော်တို့ကိုယ်တိုင်ကိုပြောကြရမလို့အပြင်အခီးတဲ့နေသားတွေပေါ်မှာလည်းကျွန်တော်တို့စစ်ပစ္စည်းနဲ့ပတ်သက်တဲ့ဟာသူတို့ဘာပြောနိုင်လဲစစ်ပစ္စည်းနဲ့ပတ်သက်တဲ့ဟာဘာမိလဲလို့ကျွန်တော်တို့ပြောနိုင်လဲဘာတက်ပြီးကြနိုင်လဲစစ်သားတွေရောက်ပါတယ်လို့သူတို့ဘာတက်ပြီးကြနိုင်လဲဘာမှတက်ပြီးမပြနိုင်နဲ့တာမတ်ဆက်တယ်မှုကပြည်သူပြည်သူရဲ့အပေါ်ဝင်ချင်းကိုသမီးတက်တဲ့ဆင်းချောက်တာပဲကျွန်တော်တို့တစ်ခါမှအဲ့ဒီမှာရက်ကားကြီးပုံဆွဲပြီးတော့လာတယ်ဆိုတာမရှိဘူး
တိုင်းဒါလက်နက်ကင်အဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့တာလို့ဒေသခံနဲ့တပ်မတော်ဘက်ကပြောဆိုချက်တွေအပေါ်မြောက်ပိုင်းမဟာမိတ်၃ဖွဲ့အဖွဲ့ဝင်တအန်းလွတ်မြောက်ရေးတပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးမိုင်းအိုက်ကျော်ကညင်းဆိုပြီးလက်နက်ကြီးမှန်လို့မီးလောင်တာသာဖြစ်တယ်လို့တုံ့ပြန်ပါတယ
်။ဖွဲ့ပွဲဖြစ်တယ်ဖွဲ့ပွဲကြမှာတော့ဒီရက်ကားအကြီးကားရလာပြီးတော့သူ့လက်မှတ်ပေါ်မှာဟိုကရှိတယ်နော်လက်နက်ကြီးအမှန်မှမီးလောင်သွားတယ်လို့ပြောပြတယ်
ဘဒုလနဲ့ကြီးဆိုတာမျိုးရောဒီလိုမျိုးရောတည်လားရှင်
အဲ့လိုမျိုးတော့သူဆိုပြလို့ဒီအရောတက်ပေါ်ကြဆိုတော့ဘဒုမလည်းအာဒီချာရောမရှိနိုင်ဘူးနော
်ကာယကံရှင်တွေကမီးရှို့ဖျက်ဆီးလိုက်တာဟာတိုင်းသားလက်နက်ကင်တွေဘက်ကဆိုတဲ့ပြောဆိုချက်တွေအပေါ်ဘလို့တာဝန်ယူဖြေရှင်းသွားမလဲလို့ RFA ကမေးမြန်းရမှာဗိုလ်မှူးမိုင်းအိုက်ကျော်ကတိုက်ပွဲတွေဖြစ်နေတဲ့အချိန်ဖြစ်တာကြောင့်ခရီးသွားကားတွေမသွားဖို့သူတို့အနေနဲ့ပန်ကြားထားတာဟာနှစ်ကြိမ်ရှိပြီဖြစ်ပြီးဒီလိုဖြစ်ရမျိုးတွေမဖြစ်ဖို့ကတိုက်ပွဲကာလအတွင်းမသွားလာကြဖို့သာလိုတယ်လို့သူကပြောပါတယ်ပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကလက်နက်ကိုင်အဖွဲ့တွေကကုတ်ခိုင်နံပါတ်ကလမ်းမှာကားသုံးစီးကိုတားခဲ့ပြီးနှစ်စီးကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီအချိန်ကကားမီးရှို့ခံခဲ့ရသူဦးထူလေးကလက်နက်ကိုင်အဖွဲ့တွေရဲ့ဆောင်ရွက်ခဲ့မှုအပေါ် RFA ကိုအခုလိုပြောပြပါတယ
်။ကားကတော့ကျွန်တော်ချွေးနေစာနေပေါ့နော်။ဒီပြင်ပမမန်းနဲ့ဒီမကောင်းတာမလုပ်ဘဲနဲ့ဒီရိုးရိုးတတနဲ့ရှာဖွေကြတဲ့ပတ်စံတွေစုပြီးဝယ်ထားတာ။ကျွန်တော်ဘဝတစ်ခုလုံးရိုက်ချိုးလိုက်တဲ့အတိုင်းပါပဲခင်ဗျာ။ကျွန်တော်တနတ်တင်နေရပြီးတော့တနတ်တွေကိုလည်းလမ်းမဝါရှောက်ပြစ်တယ်တို့အမှသူတို့ကတော့ဖုံးရဲ့ကားတော့ယူသွားလို့ပြောပါတယ်အဲ့ဒါကျွန်တော်တို့ဖုံးနဲ့ကားတော့နဲ့ယူပြီးတော့ပြန်ခဲ့ပါတကွေးအကျော်လောက်မှပဲရှိ RPG နဲ့လမ်းပြစ်တယ်ဗျခြုံနဲ့ကြာပါကျွန်တော်တို့ဘာမှမဖြစ်လိုက်ဘူးဗျသူတို့ကဟိုကိုကန့်ဖွဲ့တယ်ဗျဘာမှစကားလုံးဝမတက်ဘူးဗျ
ချမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တိုက်ပွဲတွေအတွင်ခီးသည်တင်ရင်တွေမီးရှို့ခံရတာနေအိမ်တွေအပေါ်လက်နက်ကြီးတွေကျရောက်ပြီးဒေသခံတွေအသက်ဆုံးရှုံးခဲ့ရတာတွေနဲ့ပတ်သက်လို့စစ်တမ်းတွေကောက်ယူနေကြောင်းပြောလာသူကဘာသာရေးငြိမ်းချမ်းရေးလူခွင့်ရေးလှုပ်ရှားဆောင်ရွက်နေသူတဦးဖြစ်တဲ့လူငယ်နဲ့လူမှုသဟဇာတာဖြစ်ရေးစင်တာကကိုသက်ဆွေဝင်းမှာ
တိုင်းကလက်နက်ကိုင်မျိုးလို့တော်လိုင်းကြီးသမားတွေမျိုးလို့ဟိုဒါတော့ဒီမြန်မာတက်မလို့မျိုးလို့ဆိုတဲ့ဟာကိုခွဲခြားတာမျိုးကျွန်တော်တို့မျိုးရှိမှာမဟုတ်ဘူးအတူဝေးလို့လို့ဆရာကမျိုးဆရာကမျိုးဖြစ်နေတာလေကျွန်တော်နိုင်ငံကဖန်ယူဖန်ယူနေတဲ့ကိုပဲတန်းပြီးတော့ဒီပြောမှရမယ်အဲ့တော့ကျွန်တော်ကခုလုံးလုံးနိုင်တဲ့ကိစ္စကတော့ဒီမှတ်တမ်းတွေကျွန်တော်ယူနေတဲ့ပြဿနာမျိုးပဲလုပ်နိုင်ပါလိမ့်မယ်ဒါတွေပြန်ပြီးတော့ဒီပြဿနာချင်းနဲ့တိုင်ပင်ပြီးတော့ဘယ်လိုချက်တွေကတော့ဆရာကမျိုးဖြစ်နိုင်ရဲ့ဘယ်လိုချက်လက်တွေကတော့ဟိုပတ်ပလူရဝင်းမျိုးရောက်နိုင်တယ်ဆိုတာမျိုးကျွန်တော်ပြန်ပြီးတော့ဖြေရတာလိုဟာမျိုးတွေလည်းပဲဖြစ်ပြရတယ်ခွက်လာတာမျိုးရှိပါလိမ့်မယ်
ပြည်တွင်းဆက်ဖြစ်ပွားနေတဲ့အချိန်မှာတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကလူမှုအပေါ်နေအိမ်ကအဆရှိတဲ့ပုတ်ကလေးကပိုင်ပစ္စည်းတွေကိုမီးရှို့တာကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပြက်တာလမ်းပြအဖြစ်ခေါ်ဆောင်တာအဆရှိတဲ့ပြစ်မှုတွေကိုနီလန်းပေါင်းစုံကျူးလွန်နိုင်တယ်လို့အာရှလူခွင့်ရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်ဒါတွေကိုတရားဥပဒေစိုးမိုးမှုရတဲ့အချိန်မှာအရေးယူနိုင်မှာဖြစ်ပြီးနှစ်ဖက်စလုံးကိုမျက်မျှတက်တာရည်ယူဖို့လိုတယ်လို့ဦးမင်းလွင်ဦးကပြောပါတယ
်သူတို့ရဲ့စီရင်ရည်မှန်းချက်ရအောင်မြောင်ဆောင်ရွက်ကြတာဖြစ်တဲ့အခါနှစ်ဖက်အဖွဲ့အစည်းမှာရည်ယူဖို့ကတော်တော်ခက်ပါတယ်ဒီပေတဲ့အတိဖြစ်ရင်တော့မှရွေချက်နဲ့ဖြစ်တာမဟုတ်ပဲနဲ့မိမိကိုယ်ကိုကာကွယ်လို့ဖြစ်တာပါလို့တစ်ဖက်ကလည်းထုတ်ချေလာနိုင်တယ်လို့တစ်ဖက်ကလည်းအာကျွန်တော်တို့ကတော့ရောရှိမှမသိဘူးဗျာဒါကြောင့်ပြစ်လိုက်မိတာဆိုတာလိုမျိုးလေဖြစ်လာနိုင်တယ်အဲ့ဒါတွေအတွက်ကုစားမှုကတော့တရားဥပဒေစိုးမိုးရေးခိုင်ခိုင်မာမာဖြစ်လာတဲ့အချိန်ကြတော့မှသာကိုအတိအကျသူဆွေးပြောဆိုနိုင်ပြီးတော့မှရင်ဆိုင်ဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်။အရေးယူမယ်ဆိုရင်တော့နှစ်ဖက်အပ ဖွဲ့စည်းတွေကိုမျက်မျက်သားသားပြောင်းအရေးယူဖို့လိုတယ
် RFA ကကောက်ယူထားတဲ့စည်းရင်းတွေအရာရှမ်းပြည်နယ်အတွင်းကလာရှိုးသိန်းနီကုတ်ခိုင်နဲ့နန်းခမ်းမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တည်ဆုံးသူအရက်သားဟာဒီနေ့အထိ14ဦးခန့်ရှိနေပြီဖြစ်ပါတယ်ရှင်ကျွန်မဝီမာထွန်းပါ